တနိုင်ငံလုံးမှာနိုင်ငံသားစီစီရေးကပ်ပြ၄သန်းနီးပါးထုတ်ပေးမယ်ပန်းကင်းစီမံချက်ကိုစစ်ကောင်စီကစတင်လှုပ်ဆောင်နေပြီလို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနဝန်ကြီးဦးခင်ကြီးက VOA မြန်မာပိုင်းကိုပြောပါရယ်နိုင်ငံတဝန်းလုံးလုပ်နေတဲ့စီမံချက်ဖြစ်ပြီးတော့တီဇဲ1982ခုနှစ်နိုင်ငံသားဥပဒေအရနိုင်ငံသားဖြစ်ခွင့်ရှိသူတိုင်းကိုပေးဖို့လုပ်တာဖြစ်တယ်လို့ဦးခင်ကြီးကအခုလိုပြောပါရယ်
ပန်းကင်းစီမံချက်ကဟိုနိုင်ငံသားကရတဲ့ရှိတဲ့လူတွေလေရတဲ့ရတဲ့ရှိတဲ့လူတွေကိုလုပ်ပေးတဲ့စီမံမှာဒါအတားရဟိုလူမှုစုဘွားဘွားတွေအရေးကြီးတယ်လေမဒီဒီဌာနရဲ့လုပ်ငန်းတောင်းတရတဲ့နိုင်ငံတော်ရဲ့လိုအပ်ချက်တွေဖြစ်တယ်ပေါ့အဲ့တော့ဟိုအရင်ရုပ်ောက်ပွဲလုံးကလည်းဒီလိုပဲမှတ်ဖို့လည်းမရှိဘူးလေများတယ်ဒီကတည်းကကျုံမဲ့မှုတော့ပေါ့ဟိုအကျိုးဝင်တဲ့ဒီကုလုံးပါမယ်နိုင်ငံသားဖြစ်ခွင့်ရှိတဲ့လူတွေကုလုံးပါပါမယ
်စစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်မေလ9ရက်နေ့မှာပန်းကင်းစီမံချက်ကိုစတင်ဖို့စီစဉ်ခဲ့ပြီးမြေကိုဗစ်ကရောဂါကြောင့်အခုမှလုပ်ငန်းတွေဆက်လုပ်နေတာလို့ဝန်ကြီးဦးခင်ကြီးကပြောပါရယ်ဒီစီမံချက်ကိုနိုင်ငံတဝန်းကိုရည်ရွယ်ထားတယ်လို့သူကပြောပေမဲ့စင်ခေါ်မှုတွေရှိနေတဲ့တချို့ဒေသတွေမှာတော့မဆနိုင်သေးပါဘူ
းဒီမှာဆုံးစင်ခေါ်မှုကတွားလို့လာလို့မရတာပေါ့နော်အဲဒီကိုဗစ်ကြောင့်ဆေးရထုံးမြရရလည်းများတယ်လေအဲ့ဒါကြီးတွားလို့ပြုလို့မရဘူးနောက်လူလူကလည်းပြည်သူတွေနေရတယ်ဒီဟာကိုထပ်ပြီးပြေးပို့လို့လာပေါ့
နိုင်ငံသားစီစီရေးကပ်ပြားလုံမဲ့သူတွေဟာအိမ်တော်စုဥယျာဉ်စီရင်မိဘနှစ်ပါးရဲ့မှတ်ပုံတင်မိတူအဖိုးဖွားတွေနဲ့မောင်နှမရင်းချာတွေရဲ့အမိမှတ်ပုံတင်အမှတ်နဲ့လိပ်စာတွေလိုပါတယ်။အသက်အထောက်ထားအတွက်မွေးစည်းရင်ဒါမှမဟုတ်ကျောင်းသားကတ်ဒါမှမဟုတ်ကျောင်းထောက်ခံချက်လိုအပ်ပါတယ်။ရက်ွက်တွင်နေထိုင်ကျောင်းထောက်ခံချက်နဲ့သွေးအမျိုးအစားလည်းလိုအပ်မှာဖြစ်ပါတယ်။တိုင်းရင်းသားတွေအတွက်ကတော့သကောင်စီမရှိရင်လည်းပူပေါင်းအဖွဲ့နဲ့ကွင်းစင်းဆောင်ရွက်ပေးမယ်လို့ဝန်ကြီးဦးခင်ကြီးကပြောပါတယ်။သကောင်စီမရှိသူတွေကိုစီစစ်ထောက်ခံပေးဖို့လာဝကမြို့နယ်ဦးစီးမှုမြို့နယ်စီမံကိန်းဦးစီးဌာနမြို့နယ်ကျန်းမာရေးဦးစီးဌာနရဲတပ်ဖွဲ့နဲ့ရက်ကြီးအုပ်ချုပ်ရေးမှုတို့ပါတဲ့၅ဦးကော်မတီဖွဲ့ပြီးတော့လှုပ်ဆောင်ပေးနေတာလို့သူကပြောပါတယ်။တိုင်းနိုင်ငံလုံးလုပ်တဲ့ပန်းကင်းစီမံချက်မှာရခိုင်မှာရှိနေတဲ့နိုင်ငံသားဖြစ်ခွင့်ရှိတဲ့မွတ်စလင်တွေနိုင်ငံသားကပ်ရဖို့မျှော်လင့်နေတယ်လို့ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီအတွင်းရေးမှူးဦးကျော်စိုးအောင်ကတော့ပြောပါတယ်။တန်းသူအခွင့်အရေးအရနိုင်ငံသားကတ်တွေထုတ်ပေးဖို့မျှော်လင့်တယ်လို့သူက VOA ကိုပြောပါတယ်
။ခံပြင်းတွေမှာရှိတဲ့ဆလမာတာဝင်တွေရုံးရလူမျိုးတွေပေါ့နော်။ပြည်ဆက်ဆက်တိုင်းသားနိုင်ငံသားတွေဖြစ်တယ်။စီရစီရတက်ပြီးမှပဲခွေးကြဆက်ဆံပြီးတော့ကျွန်တော်လူတွေစီကနာဆာကလက်ထက်တုန်းကလည်းနိုင်ငံသားတောက်ထားတွေတင်းလိုက်တယ်ပြီးတော့ပြန်ထုတ်မပေးဘူး။သူတို့စီကမွေးလာတဲ့ကလေးတွေကိုလည်းထုတ်မပေးဘူး။မပေးတော့တချို့တွေကသကောင်စီမရှိတာတွေနိုင်ငံသားကကြမရတာတွေအများကြီးပဲတပုန်တပန်းကြီးပဲဘုလိုလောလောဆယ်ဘန်ကင်းစီမံကိန်းကိုတနင်္ဂနွေလုံးကိုပြင်းပြစ်စီပြီးတော့ပြောထားတော့သူတို့လည်းရမယ်ဆိုပြီးတော့လူကြီးလူလူတွေကမျောလင်းပြီးတော့စောင့်စားနေတာတော့
ရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်တွေကသူတို့ကိုသူတို့ရိုဟင်ဂျာလို့အုံနှုံးပေမဲ့စစ်ကောင်စီကတော့ဒါကိုလက်မခံဘဲနဲ့ဘင်္ဂလီတွေလို့ရည်ညွှန်းတုံ့နှုံးပါတယ်စစ်ကောင်စီလုပ်နေတဲ့ပန်းကင်းစီမံချက်ကိုတနစ်ခွဲအချိန်ယူပြီးတော့2022နိုဝင်ဘာ3ရက်အထိလုပ်ပေးမှာဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးဌာနကထုတ်ပြန်ထားပါတယ်။တမရဦးသိန်းစိန်အစိုးရလက်ထက်လက်ရှိဝန်ကြီးဦးခင်ကြီးလူဝင်မှုကြီးကြပ်ရေးဝန်ကြီးတာဝန်ယူစဉ်တုန်းကမိုးပွင့်စီမံချက်နဲ့လူ9တန်းခွဲနှီးပါးကိုနိုင်ငံသားစီစီကပ်ပြားထုတ်ပေးခဲ့ပါတယ်။ NLD အစိုးရတာဝန်ယူစဉ်မှာလည်းတစ္ဆာစီမံချက်နဲ့နိုင်ငံသားစီစီကပ်ပြား6တန်းခွဲနှီးပါးထုတ်ပေးခဲ့တယ်လို့ထုတ်ပြန်ခဲ့ပါတယ်